မန္တလေးတိုင်းအမရပူရာမြို့ကပွဲတော်ဘုန်းကြီးကျောင်းအတွင်ပြုလုပ်တဲ့အလူကနေကျွေးမွေးတဲ့အစာအစာကိုစားမိတဲ့လူပေါင်း1000နီးပါးလောက်ဟာအစာစိတ်တင့်တာဖြစ်နေပါတယ်ဒီဖုန်ကြီးကြောင်ဝင်အတွင်မြေရတဲ့ချင်းကဝင်ထားတဲ့ရေတွေဟာရေပုတ်တွေအဖြစ်ကျဉ်ကျနေသလိုမတန့်ရှင်းတဲ့ရေနဲ့ချက်ပြုတ်မိတဲ့အစာအစာတွေကနေအခုလိုအဆိပ်တင်တာဖြစ်တယ်လို့လူနာတွေကကူညီပေးနေတဲ့ဆရာဝန်တွေကပြောသလိုများပြားတဲ့လူနာတွေကြောင့်ဆေးဝါးအခက်အခဲလည်းရှိနေတယ်လို့ပြောပါတယ်ဒီအခြေအနေအပြည့်စုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မသိသိတီကပြောပြပေးပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အမရပူရမြို့နယ်ကပွဲတော်နယ်ကျန်းတဲ့ရပ်ကွက်မှာရှိတဲ့ပွဲတော်ဘုန်းကြီးကျောင်းအတွင်းမှာပြုလုပ်တဲ့ရှင်ပြုနာသအလှူမှာသဒ္ဓုတိတာအဖြစ်နတ်တုတ်တာနဲ့ရေခဲမုတ်ကျွေးပြီးတော့ဒီအလှူကိုလာစားကြတဲ့သူတွေအစာအစိတ်တင်တာတွေဖြစ်နေပါတယ်လူနာတွေဟာဒီကနေ့နေ့လယ်ပိုင်းလောက်ကစပြီးတော့ဖိုင်နာလာတာအန်နာဝမ်းသွားတာမျိုးတွေအပြင်သွေးပုံကျတာမျိုးတွေအထိဖြစ်နေလို့စေကန်းကိုလာပြကြပြီးသူတို့အားလုံးဟာအလှူကကျွေးတဲ့အစာအစာကိုစားလာကြတဲ့သူတွေကြီးဖြစ်နေတယ်ဆိုတာကိုတွေ့ရတယ်လို့ဆရာဝန်ကြီးကပြောပါတယ်နောက်တော့စေကန်းမှာလူနာတွေတဖြည်းဖြည်းနဲ့မဆတော့လို့ဒီနောက်ဆုံးပွဲတော်ဘုန်းကြီးကျောင်းအတွင်းမှာကုညီရေးစခန်းဖွင့်ပြီးတော့လူနာတွေကိုကြည့်ပေးနေရတယ်လို့အဲ့ဒီမှာကုညီပေးနေတဲ့အမရဒုက္ခအခမဲ့စည်းကမ်းကဒေါက်တာဒေါ်ယူယူဝေကပြောပါတယ
်လူနာဘယ်လောက်ရှိမလဲဆိုရွာလုံးကျုပ်ပဲကျန်းနန်းပွဲတော်အပြင်ကိုသူတို့ဖိတ်ထားတဲ့ပြင်ပဧည့်သည်တွေပေါ့လေလူဦးရေကတော့ထောင်ဝန်းလောက်နားတောင်ရောက်တော့မှာပဲဟိုကျမတို့တိထားစီးရဲရတော့မှတ်ချိန်ကိုမရှိဘူးများလုံနေရတဲ့ခါကြတော့လေဟိုဆေးရုံကလည်းပို့တယ်တောင်မျိုးဆေးအမလားပူလားဆေးရုံမှာလည်းအပြည့်ပဲနေရဖို့မရှိတော့ဘူးတချို့ဖိတ်ရှော့နေတဲ့သူတွေသွေးပေါင်ကြီးကျနေတဲ့လူတွေကြတော့လေကျွန်တော်တို့ကန္နာဆေးရုံကိုလွှတ်တယ်
ပွဲတော်ဘုန်းကြီးကျောင်းဝင်းဟာမကြသေးခင်ကမြေရှာနာကြောင့်ရေဝင်ထားတဲ့ကျောင်းဝင်းတစ်ခုဖြစ်တယ်လို့အခုအချိန်ထိရေတွေဟာပြန်မကြသေးပဲနဲ့ရေပုတ်တွေအဖြစ်တင်ကျန်တာမျိုးတွေတွေ့နေရပြီးတော့ဒီလိုဖြစ်ရတာဟာမတန့်ရှင်းတဲ့ရေတွေကြောင့်ဖြစ်ဖို့များတယ်လို့လည်းပြောပါတယ်
ပွဲတော်ကျောင်းဝင်းအတွင်းမှာကသူကရေဝင်တဲ့နေရာဖြစ်နေတယ်။သူကမြေရတိုးလာတဲ့ခါကျတော့စိတ်ရေကြီးရရှိနေပြီးတော့အဲ့နားမှာအိမ်သာရှိတယ်။အိမ်သာနဲ့အတုံးပြူတဲ့အဝီစီတွင်းရေခံမှာပဲ။အိမ်သာနဲ့ရေခံကလည်း15ပြည်လောက်ပဲကွာမယ်။အဲနောက်အဲ့ဒီရေခံနဲ့တခါသမင်းချင်းချက်တဲ့နေရာကလည်း15ပြည်လောက်ပဲထက်ကွာမယ်။သူပတ်ဝန်းကျင်အဲ့ရေခံရောအိမ်သာရောပတ်ဝန်းကျင်မှာကစိတ်ရေတွေနဲ့ဟိုမြစ်ပတ်နေရာပေါ့နော်ပလတ်စတစ်တွေဘူးကုန်တွေအဝတ်စုပ်တွေချင်းစုပ်တွေအဲအကုန်လုံးဟိုမြစ်ပတ်နေတဲ့နေရာတွေပေါ့နော်အဲ့တော့အဝီစီတွင်းကလည်းအဲ့ထိုးပြီးမဲ့လဲစိတ်ရည်တွေကနေမှထွက်လာတဲ့ရေဖြစ်မှာပေါ့နော်အဲ့ရေတွေကိုသုံးပြူပြီးတော့သမင်းဟင်းချက်ရတာဟို
အစာအစိတ်တင့်တဲ့လူနာတွေဟာတစတဲ့တစပိုများလာနေလို့အကူအညီပေးတဲ့လူမှုရေးစည်းကမ်းတွေမှာရှိနေတဲ့ဆေးဝါးနဲ့ဓာတ်စားတွေဟာမလုံလောက်တော့ဘူးလို့ဆရာဝန်တွေကပြောသလိုသက်ဆိုင်ရာအာဏာပိုင်တွေစီကလည်းအခုချိန်ထိအကူအညီလာပေးတာမရှိဘူးလို့ပြောပါတယ်
။အာဏာပိုင်တွေကတော့ဘသူရဲ့လို့ဘဝရဲ့လို့လည်းမပြောဘူးဖုန်းကြီးကိုမေးကြည့်တော့လည်းကြောက်လည်းဘာမှမပြောဘူးတဲ့အဲဒါပေမဲ့တော့ဝင်လိုက်ကြထွက်လိုက်ကြနဲ့ရဲတွေလည်းလာပြီးတော့ဓာတ်ပုံတွေတော့ရိုက်လိုက်ကြတောင်းကြည့်လိုက်ကြမြောက်ကြည့်လိုက်ကြဟိုလျှောက်ကြည့်လိုက်ကြအဲ့လိုတော့ကြည့်နေတာပဲဖုံဖုံရဲလို့ဖုံဖုံပတ်ဝန်းကျင်မှာဒီလူနာတွေရဲ့အံသွားတဲ့ဟာတွေဟလားဝင်းရှောပြီးတော့လုံးကြီးမှာပေပွားပြီးရင်းကောင်းနေတလောင်းလောင်းနေပေါ့နော်အဲ့ဒါတွေကိုသူတို့ရှင်းပြပေးမယ်များမပြောဘူးလားဘာလို့များလျှောက်သွားတယ်ဆိုကျုပ်ဘာမှမပြောဘူးတဲ့ကျုပ်လည်းဘာမှမမေးဘူးတဲ့အဲ့ဒါလိုပြောတာပဲခုကိုဒါစားတော့ကပြတ်သွားပြီဒါစားလို့ပြတ်သွားတော့တောင်မြေထဲမှာလိုက်ဝဲတဲ့ခါကျလည်းမရတော့ဘူးကျမတို့ဝဲထားတော့အကုန်ပြတ်သွားပြီပေါ့နော် drift set နဲ့ plane နေတဲ့အကုန်လုံးပြတ်သွားပြီပေါ့နော်အဲအဲ့ခါကျတော့ကျမတို့အခုဒါစားတော့ရဖို့ရနောက်ဒီပတ်ဝန်းကျင်မှာရှိတဲ့ရေတွေကိုကျမတို့ကမတောက်ပါနဲ့အိုးအဲ့တော့ကျမတို့ကရေသားလူကိုကျမတို့ဟိုဟိုစူးစမ်းနေတယ်ပေါ့နော်ကျမတို့အခုပတ်ဝန်းကျင်မှာတော့သူတို့ညနာတွေအန်ထားတဲ့ဟာတွေပေါ့လေရေတွေညစ်ပတ်နေတဲ့ဟာတွေကိုစီပြမှုလေကျမတို့အကူအညီအဖွဲ့တစ်ဖွဲ့ကိုအကူအညီတောင်းထားတယ
်ရှင်ဒါကတော့ဒီကနေ့အမရပူရမြို့နယ်ပွဲတော်ကျန်းတဲ့ရက်မှာဖြစ်နေတဲ့အစာအစိတ်အင့်အခြေအနေတွေကိုတော့ကိုရိုင်းကူညီပေးနေတဲ့ဒေါက်တာဒေါ်ယူယူဝေပြောပြခဲ့တာပါရှင်အစာအစိတ်အင့်ကြတဲ့လူနာတွေတဲကအခြေအနေဆိုးသူကိုတော့ကန္နာလန်ကကုဆက်ဆေးယုံအမရပူရဆေးယုံအပြင်မန္တလေးဆေးယုံကြီးတွေကိုပို့နေရသလိုဘုံကြီးကျောင်းဝင်းအတွင်းမှာလည်းဆေးတွေသွင်းပြီးတော့ကုပေးနေတာမျိုးတွေနဲ့ကူညီထားရပါတယ်ရှင်